အစ္စရေးဟားမတ်စ်စပွဲကကမ္ဘာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလူမျိုးရေးကောင်စီကိုဒီသမား6ရက်သားတတိပေးပါတယ်။ဂါဇာစပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးအတွက်လက်ရှိချင်းချောက်မှုတွေကိုပုံမဆိုးဝါးစေနိုင်ကြောင်းပြောပါတယ်။ကုလသမဂ္ဂပြည်ရင်ပုံမှန်69ရာနိုင်ငံတကာငြိမ်းချမ်းရေးနဲ့လူမျိုးရေးကိုထိန်းသိမ်းရမှာချင်းချောက်နိုင်တဲ့ကိစ္စမှန်သမျှကိုလူမျိုးရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွင်းမှုချုပ်အနေနဲ့လုပ်ပိုင်ခွင့်ပြုထားကြောင်းလည်းပြောပါတယ်။အာရပ်နိုင်ငံတွေကအပြစ်ခတ်ရေးစေးအတွက်လူမျိုးရေးကောင်စီကိုတွန်းအားပေးဖို့ကြိုးပမ်းနေချိန်မှာကုလအကြီးအကဲကအခုလိုပြောတာပါအပြစ်ခတ်ရေးစေးတောင်းဆိုထားတဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအာရပ်တန်တမန်တွေကပြင်ဆင်နေကြောင်းပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာမတ်ရီယက်မန်စတာကဗုဒ္ဓဟူးနေ့မှာပြောပါတယ်ဆုံးဖြတ်ချက်တစ်ခုတည်းအနည်းဆုံးထောက်ခံမဲ့ကိုမဲ့လိုအပ်တယ်လို့အမေရိကန်ရုရှားတရုတ်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကဗီဒိုအာနာနဲ့မကန့်ကွက်ဖို့လည်းလိုပါတယ်ဒီနေ့မှာတော့အာရပ်ဝင်ကြီးတွေဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဒီကိစ္စဆွေးနွေးဖို့ရှိပါတယ်။ဂါဇာမှာတော့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနက်စ်ကိုထိန်းချုပ်နိုင်ဖို့အတွက်နှစ်ဖက်တပ်တွေဗုဒ္ဓဟူးနေ့ကပြင်းထန်တိုက်ပွဲဖြစ်နေကြပါတယ်ခင်ဗျာ။